ီးခဲ့တဲ့ဇန်နဝါရီလ20ရက်နေ့ကကြိုက်ထုံမြို့အဝင်မှာလူ28ဦးသေဆုံးပြီး10ဦးထဏ်ရာအပြင်းထန်ရရှိခဲ့တဲ့ရန်ကုန်ကြိုက်ခမီသွားခရီးသည်တင်ရောင်နီထွန်းအမြန်ရင်တိမ်းမောက်မှုမှာအာဏာပိုင်တွေဘက်ကအရေးပေါ်အသက်ကယ်စီစဉ်မှုညံ့ဖျင်းမှုကြောင့်မလိုလားအဖဲသေဆုံးသူအရေအတွက်အများအပြားဖြစ်ခဲ့ရတာဖြစ်တယ်လို့ကြိုက်ထုံဒေသခံတွေက RFA ကိုပြောပါတယ်အဝေးပြေးကားလမ်းတွေမကောင်းတဲ့အတွက်ပြုပြင်နေစဲကားလမ်းမပေါ်မှာရင်တိမ်းမောက်ခဲ့ရတဲ့အခင်းဖြစ်ပုံကိုဒေသခံတွေကပြောပြပါဗျ။အခင်းမဖြစ်ခင်ရောင်နီထွန်းမှန်လုံးအမြန်ရင်ကားဟာမနေ့17နှစ်ကြီးမှာဘဲလေးစားတောက်ဆိုင်ကနေထွက်လာခဲ့ပါဗျ။ကြိုက်ထုံမျိုးအဝင်လက်ပြကျေးရွာအနီးတံတားအကျော်မှာလမ်းဘယ်ဘက်တစ်ချမ်းကိုရွှေတန်ရင်ကုမ္ပဏီကပြုပြင်နေတဲ့အတွက်ကားလမ်းကိုညာဘက်တစ်ဖက်ပဲဖွင့်ထားပါဗျ။ကားမောင်းတဲ့အချိန်တော်တော်လေးပြင်းနေပါဗျ။ရှေ့ကသွားနေတဲ့ public car ကားကိုတိုက်ခတ်ပြီး brake ဖမ်းအောင်လိုက်တဲ့အခါမှာကားကလဲပြီးသိမ်းမောက်သွားရာကနေလမ်းလေးကမြောင်းထဲကိုထိုးကျသွားတာဖြစ်တယ်လို့မျက်မြင်သက်တေတွေကပြောပါဗျ။ကားပြုတ်ကျသွားတဲ့ရေမြောင်းကအနက်ဆယ်ဘီခန့်ရှိပြီးတော့နေရာဒီရေရရှိရဲ့အတွက်လွန်ခဲ့တဲ့5ရက်ခန့်ကမှတူးထားတဲ့မြောင်းဖြစ်တယ်လို့ဆိုပါတယ်။ကားပြုတ်ကျသွားတဲ့အချိန်မှာပဲလမ်းပြင်နေတဲ့ရွှေတန်လင်းကုမ္ပဏီကအလုပ်သမားတွေအနီးအနားကျေးရွာကလူတွေရောက်လာပြီးကားထဲကလူတွေကိုရေထဲကိုငုပ်မှန်ခွဲပြီးဆဲထုတ်ခဲ့ကြရတယ်လို့ပြောပါတယ်။ပထမဦးဆုံးကားဒရိုင်ဘာနဲ့စပယ်ယာကိုအရင်ဆုံးဆွဲထုတ်နိုင်ခဲ့တယ်လို့ဆိုပါရယ်။အဲ့ဒီအချိန်မှာနောက်ကနေကပ်ပြီးပါလာတဲ့ဝင်းခီးတဲ့တင်ကားကလူတွေကလည်းစင်းပြီးကယ်ပေးတဲ့အတွက်၄ယောက်ထက်ရခဲ့တယ်လို့သိရပါရယ်။အဲ့ဒီအချိန်ထိအာနာပိုင်တွေဘက်ကကယ်ဆယ်ရေးတွေလုံးဝရောက်မလာသေးဘူးလို့ပြောပါရယ်။ရေမြောင်းထဲကိုကားတိတ်မောက်နေကြောင်းမြို့နယ်ရဲစခန်းကိုအကြောင်းကြားခဲ့ပေမဲ့အခင်းဖြစ်ပြီး35မိနစ်လောက်မှရောက်လာကြတယ်လို့မျက်မြင်သက်သေတွေကပြောပါရယ်။သူတို့ရောက်လာတဲ့အချိန်မှာတော့လူအယောက်20လောက်ဆွဲထုတ်ပြီးဖြစ်နေတယ်လို့ပြောပါရယ်။အာနာပိုင်တွေရောက်ရှိလာပြီးချက်ချင်းဆိုလိုပဲအခင်းဖြစ်နေတဲ့နေရာကနေလူတွေကိုရှင်းခိုင်းလိုက်ပြီးဆယ်နေတဲ့သူတွေကိုပါလူစုခွဲခိုင်းလိုက်ပါတယ်။အနီးနားကျေးရွာကရေငုပ်ကျွမ်းကျင်သူတွေကိုတိုင်အာနာပိုင်နဲ့ရောက်လာခင်မှာကဲတဲ့သူတွေကအပေါ်ကကြိုးချပြီး express ကမှန်လုံကဖြစ်နေတဲ့အတွက်အောက်ကနေကားတဲကိုမှန်ထိုးခွဲပြီးဝင်ပြီးကဲပေးနေတယ်လို့သိရပါတယ်။အာနာပိုင်နဲ့ရောက်ရှိလာတဲ့အခါမှာတော့ရေထဲမှာကျွမ်းကျင်ပြီးတကယ်ဆက်တင်နိုင်တဲ့သူတွေကိုမောင်းထုတ်ပြီးတော့မိသက်တက်ဖွဲ့ဝင်နေနဲ့ပဲကဲခဲ့တဲ့အတွက်တည်ဆုံးခဲ့ရတဲ့သူအများစုဟာရေမွန်းပြီးတော့မတည်သေးမဲ့တည်ခဲ့ရတာဖြစ်တယ်လို့ပြောပါရယ်။အာနာပိုင်နေဘက်ကပစ္စည်းတွေရဲ့လုံခြုံရေးကိုအကြောင်းပြပြီးလူစုခွဲခဲ့တာဖြစ်ပေမဲ့ဒေသခံတွေဘက်ကတကယ်ပဲပစ္စည်းတွေရဲ့လုံခြုံရေးကိုစိုးရိမ်နေဆိုရင်ကဲကျင်နဲ့ကဲနိုင်တဲ့သူတွေကိုအားလုံးစစ်ဆေးပြီးရဲကအပေါ်ကစောင့်ကြည့်ပေးနေရင်တောင်စင်းဆဲပေးမဲ့သူတွေရှိတဲ့အတွက်အခုလိုလုံခြုံရေးကိုအကြောင်းပြပြီးဆယ်နေတဲ့သူတွေအားလုံးကိုမောင်းထုတ်ခံခဲ့ရတဲ့အတွက်အခုလိုမျိုးလူအများကြီးအသက်ဆုံးခဲ့ရတာဖြစ်တယ်လို့မျက်မြင်ဒေသခံတွေကပြောပါတယ်။အဆိုပါရင်သိမ်းမမှုမှာလာသားကလေးငယ်နဲ့တန်ဃာတော်တစ်ပါးအပါအဝင်အမျိုးသား12ဦးအမျိုးသမီး15ဦးပေါင်းလူ28ဦးသေဆုံးခဲ့ရတာဖြစ်ပါတယ်။ဇန်နဝါရီလ21ရက်နေ့ထုံးစစ်ဆိုးရလက်အောက်ခံမြန်မာသတင်းစာတွေမှာတော့အစ်စ်မြင့်အမြန်ရင်ကားတစ်စီးတိမ်းမောက်မှုဖြစ်ပွားတဲ့နေရာကိုပြည်နယ်အုပ်ချုပ်ရေးမှူးနဲ့ရဲတပ်ဖွဲ့ဝင်စက်ချင်နီမိသက်အဖွဲ့တွေနဲ့လူမှုရေးတွေကကယ်ဆယ်ရေးလုပ်ငန်းတွေကိုဝိုင်းဝန်းဆောင်ရွက်ကြပြီးဒဏ်ရာရတဲ့သူတွေကိုတပ်ဆိုင်ရာတာဝန်ရှိတဲ့သူတွေကစေဝါကူတာပေးတယ်လိုအပ်တာတွေကိုပံ့ပိုးဆောင်ရွက်ပေးခဲ့တယ်လို့ရေးသားဖော်ပြခဲ့ပါတယ်ဒါပေမဲ့အခုလိုလူအစုလိုက်အပြုံလိုက်အသက်ဆုံးရှုံးခဲ့ရတဲ့ရောင်နီထွန်းအမြန်မှန်လုံကားတိမ်းမောက်မှုမှာအာနာပိုင်တွေဘက်ကကယ်ဆယ်ဖို့ရောက်ရှိလာတဲ့အချိန်နောက်ကျသလိုမှားရင်းနဲ့ဆုံးဖြတ်ချက်တွေနဲ့မလိုလားအပ်တဲ့အမိန့်အာဏာတွေတုံးပြီးကယ်တင်နေတဲ့ဒေသခံတွေကိုမောင်းထုတ်ခဲ့တဲ့အတွက်အခုလိုမျိုးလူအရေအတွက်အတော်များများမတည်သင့်မဲ့တည်ခဲ့ရတဲ့အတွက်ဒေသခံတွေကမကြေမနက်ဖြစ်နေကြတော့ဖြစ်တယ်လို့မျက်မြင်သက်သေဒေသခံတွေကပြောပါတယ်ရှင်